အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တန်ရင်သားလက်နက်ကန်အဖွဲ့အလုံးပါဝင်မဲ့တန်ရင်သားညီလာခံကိုလာမဲ့ဇွန်လပထမအပတ်မှာKNU ကရဲ့အမျိုးသားထိန်းချုပ်ရာနေအိမ်ထဲမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဥရောပတမက EU ရဲ့ငွေကြေး၆ပတ်မှုအစီအစဉ်နဲ့စစ်ဘေးသင့်ရှမ်းပြည်နယ်အထူးပြုပြည်တွင်းငင်းချင်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်သွားမယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခီးစဉ်အတွင်ပြောဆိုချက်အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကဘလို့အမြင်ရှိပါသလဲဆိုတာကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနိုင်ငံလုံးအပြစ်ခတ်ရက်စေးမူကြမ်းနဲ့ပတ်သက်ပြီးတိုင်းရင်းသားအဖွဲ့ NCCT အဖွဲ့ဝင်များအပြင်အခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်မဲ့တိုင်းရင်းသားညီလာခံတရက်ကိုလာမဲ့ဇွန်လပထမအပတ်မှာ KNU ကရင်အမျိုးသားထိန်းချုပ်ရာနေမြေလေးဝါစခန်းမှာပြုလုပ်ကျင်းပသွားမှာဖြစ်ပါတယ်အဆိုပါပြုလုပ်သွားမဲ့ညီလာခံမှာအပြစ်ခတ်ရက်စေးမူကြမ်းနဲ့ပတ်သက်ပြီး NCCT အဖွဲ့ကနေတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးခေါင်းဆောင်များထံကိုတင်ပြมาဖြစ်တဲ့အတွက်စာချုပ်နဲ့ပတ်သက်တဲ့အတည်ပြုချက်တစုံတရာမျှော်လင့်တယ်လို့ KNU အထူးထွေတွင်ရေးမှူးဘဒူစောကွယ်ထူဝင်းကပြောပါတယ်ပြီးခဲ့တဲ့မေလစာမိုင်တုန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့များရဲ့ထိပ်သီးခေါင်းဆောင်တွေကနေ UWSA ဌာနချုပ်ရှိရာပန်ခမ်းမြို့တွင်ကျင်းပခဲ့တဲ့မျက်နာစုံညီအစည်းအဝေးပြီးတဲ့နောက်ပိုင်းမှာအခုလိုညီလာခံဆက်လက်ကျင်းပတာလည်းဖြစ်ပါတယ်
ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ရှမ်းပြည်နယ်အထူးပြုပြည်တွင်းငင်းချမ်းရေလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုပုံမအားကောင်းလာစေရေးနဲ့စစ်တမ်းတင့်ဒေတာတွေမှာအသေးစားပြန်လည်ထူထောင်ရေလုပ်ငန်းတွေ၄နှစ်တာဆောင်ရွက်သွားမဲ့စီမံကိန်းတရက်ကိုမေလမကုန်ခင်ရှမ်းပြည်နယ်မှာစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်နိုင်ငံတကာအလုပ်ဓမ္မဖွဲ့ ILO ကလေးတူငယ်များပြန်လည်ပြုစုပြောင်းထောင်ရေလုပ်ငန်းစစ်တဲ့ချိုးတဲ့အဖွဲ့တိုင်းရင်းတိုင်းငင်းချမ်းရေအရင်အမြင့်စီမံချက်Ethnic Peace Resources Project အဖွဲ့တို့အပါအဝင်ပါတနာအဖွဲ့အစည်း၅ဖွဲ့တို့ကနေရှမ်းပြည်နယ်တောင်ကြီးမြို့မှာရုံဖွင့်လစ်ပြီးလုပ်ငန်းအကောင့်ထဲပေါ်ရမယ်လို့ EPRP အဖွဲ့ရဲ့စီမံကိန်းညှိနှိုင်းရေးမှူးနိုင်အောင်ဂေါ်ရော့ကပြောပါတယ်ဒီအဖွဲ့တွေအနေနဲ့စီမံဖြစ်ပွားရာရှမ်းပြည်နယ်ဘက်ကအသေးစားဒေတာဖွင့်ဖြိုးတိုးတက်ရေးလုပ်ငန်းကလေးစစ်သားအသုံးပြုမှုနဲ့အတင်းအဓမ္မလို့အားပေးစေခိုင်းမှုတွေကိုစောင့်ကြည့်လေ့လာတွားဖို့နဲ့ကလေးတူငယ်တွေကိုပြန်လည်ပြုစုပြောင်းထောင်ရေးလုပ်ငန်းတွေကိုတာဝန်ယူဆောင်ရွက်တွားမှာလို့လည်းသိရပါတယ်
။ပြန်လွန်တော်မူသွားပြီးဖြစ်တဲ့မွန်ပြည်နယ်မုဒုံမြို့နယ်ဝင်းစိန်တော်ရဆရာတော်အဘိဒ္ဓစာအကမဟာတတ္တမဇောတိကပတ္တန္တကေတိယကိုထိုင်းနိုင်ငံမဟာချူလာလောင်ကွန်ရာဇဝိဒိယလျတက္ကသိုလ်ကဗုဒ္ဓသာသနာတော်ဆိုင်ရာဂုံထူးဆောင်ဒေါက်တာဘွဲ့ကိုဆက်ကပ်ခဲ့ပါတယ်ဒီဂုံထူးဆောင်ဒေါက်တာဘွဲ့ဆက်ကပ်ပွဲကိုတော့ဆရာတော်ရဲ့ရုပ်ကလတ်တော်ထားရှိရာစံကြောင်းမှာအခုမေလ16ရက်နေ့ကဆက်ကပ်ပွဲကျင်းပခဲ့တာပါအခမ်းအနားကိုတော့မွန်ပြည်နယ်ရဲ့လျှက်စစ်ဝင်ကြီးအပါဝင်ဇေကဘာဥခင်ရွှေနဲ့ချူလာလွန်ကွန်းတက္ကသိုလ်ကဒုပမောက္ခချုပ်လည်းတက်ရောက်ခဲ့ပါတယ်ဆရာတော်ဒေါက်တာဗတ္တန်တကေတိယကတော့မွန်ပြည်နယ်ရဲ့အထင်ကရဖြစ်တဲ့ကဘာအကြီးဆုံးအတောင်400နဲ့600လျောင်းတော်မူဖျားကြီးကိုတည်ထားကိုးကွယ်ခဲ့တဲ့သာသနာပြုဆရာတော်လည်းဖြစ်ပါတယ်ပြီးခဲ့တဲ့ April 26ရက်နေ့မှာတက်တော် 95 နှစ်ဝါတော်ကတော့ 45 ဝါရှိတဲ့ဆရာတော်ဟာရန်ကုန်မြို့အာရှတော်ဝင်ဆေးခန်းမှာပြန်လွန်တော်မူခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မန္တလေးလမ်းပြည်ထောင်စုလမ်းမကြီးပေါ်မှာတာလဲနဲ့ကင်တပ်ဖွဲ့ထီရန်ရီကနေတပ်ဖွဲ့ရန်ပုံငွေအတွက်ဖြတ်တန်းသွားလာတဲ့မော်တော်ယာဉ်တွေကိုအခွန်ကောက်ခံခဲ့ပါတယ်။မေလ6ရက်နေ့နာနဲ့ပိုင်းမှာမူဆယ်မြို့နဲ့ကုတ်ခံမြို့ကြားလွေပောင်ဆလော့တောင်ကြားကလန်းပိုင်းကိုပိတ်ဆို့ပြီးကောက်ခံခဲ့တာပါ။ဒီလိုကောက်ခံရမှာကားမျိုးစားလိုက်ကြက်ငွေ1000ကနေ5000အထိကောက်ခံနေတယ်လို့ကားဆရာဆိုင်တော်ကပြောပါတယ်။တောင်ပလောင်တပ်ဖွဲ့အနေနဲ့ကတော့2014-2015အတွင်းထိုးစစ်တွေများပြားလာတယ်လို့အဖွဲ့ရဲ့ရန်ပုံငွေအတွက်ကောက်ခံရတာလို့ပြန်ကြားရေးအရာရှိပိုကြီးတအိုက်ကျော်ကပြောပါတယ်။
ဇွန်လ၂ရက်နေ့မှာကြာရောက်မဲ့ဒုတိယအကြိမ်ရခိုင်အမျိုးသားနေ့ကိုစစ်တွေမြို့မှာမြို့ခံတွေကဥဆောင်ပြီးစီစီကာကာကျင်းပဖို့စီစဉ်နေကြပါတယ်။ဒီလ18ရက်နေ့ကစစ်ကဲတော်မင်းကျောင်းမှာကျင်းပတဲ့အစည်းအဝေးမှာမြို့ခံတွေကအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်ပြီးရဟန်းတော်တွေအပါအဝင်ရခိုင်အမျိုးသားနေ့ကျင်းပရေးဥဆောင်ကော်မတီတစ်ခုကိုလည်းအဲ့ဒီအစည်းအဝေးမှာဖွဲ့စည်းခဲ့ကြပါတယ်။ရခိုင်အမျိုးသားနေ့ကိုတရားဝင်ကျင်းပနိုင်ရေးအတွက်ပြည်နယ်ဝန်ကြီးချုပ်နဲ့ကော်မတီဝင်တွေမကြသေးမီကတွေ့ဆုံခဲ့တဲ့အခါရခိုင်မျိုးသားနဲ့ကျင်းပဖို့အတွက်ပြည်နယ်ဝင်ကြီးချုပ်ဦးမောင်မောင်အောင်ကစက်သိန်းတရာကူညီဖို့ကန့်လန့်ထားတယ်လို့လည်းကော်မတီဝင်တွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမေလ16ရက်နေ့နဲ့18ရက်နေ့တွေမှာမွန်ပြည်နယ်ခီးစင်မှာမဲဆွယ်စည်းရုံးရေးခီးစင်ခဲ့ပါတယ်။ဒီခီးစင်အတွင်းဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကဘလို့အမြင်သဘောထားတွေရှိနေတယ်လဲဆိုတာကိုမီးရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေခုလိုတင်ဆက်ပေးထားပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတော်အောင်ဆန်းစုကြည်အနေနဲ့ NLD အဖွဲ့ချုပ်ဟာပြည်ထောင်စုပါတီလို့မွန်ပြည်နယ်ခရီးစဉ်မှာမွန်ပြည်သူတွေကိုခုလိုပြောဆိုခဲ့ပါတယ်
။ကျမတို့ကလူမျိုးရေးစိတ်နဲ့အလုပ်လုပ်လို့မရဘူးပြည်ထောင်စုစိတ်နဲ့အလုပ်လုပ်လို့ရမှာဖြစ်ပါတယ်။ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်တချို့ကဒါဗမာပါတီလို့ပြောကြပါတယ်။ကျမတို့ကတော့တခါမှဗမာပါတီလို့မခံယူခဲ့ပါဘူး။ပြည်ထောင်စုပါတီပြည်ထောင်စုကိုယုံကြည်တဲ့ပါတီ
NLD ပါတီဟာဗမာလူမျိုးတွေကိုအခြေခံထားတဲ့ပါတီဖြစ်ပြီးတော့လာမယ့်ရွေးကောက်ပွဲမှာ NLD ပါတီတားအနိုင်ရခဲ့မယ်ဆိုရင်လည်းတပါတီကြီးစိုးတဲ့စနစ်ကိုဆက်သွားမယ့်အနေအထားမျိုးကိုလက်မခံဘူးလို့မွန်လူမှုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူဂိုမင်းမင်းနွယ်ကသူ့အမြင်ကိုခုလိုပြောပါတယ်
တို့ပါတီထိုးတဲ့နိုင်ရင်လည်းအခုပြည်ထောင်စုပါတီနိုင်ရတယ်လို့ပဲတပါတီပဲကြီးစိုးတဲ့စနစ်ကိုပဲဆက်သွားတဲ့အနေအထားမျိုးဖြစ်တယ်မို့လို့ကျွန်တော်တို့ကလက်မခံဘူး
တော်အောင်ဆန်းစုကြည်နေနဲ့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံတဲ့အခါမှာလည်းလူမျိုးရေးကိုကြောင်းပြပြီးတော့မဲဆွေစည်းရုံးတာမျိုးမလုပ်ဘူးပြောဆိုခဲ့ပေမဲ့မွန်ပါတီတွေအနေနဲ့ကတော့မွန်ပါသာလိုပဲဆက်လက်ရှင်းလင်းစည်းရုံးသွားရမယ်လို့မွန်မျိုးသားပါတီရဲ့အသွေးမှုတက်နိုင်စိုးမြင့်ကပြောပါတယ်
ကျွန်တော်တို့မွန်မျိုးသားပါတီအခုကျွန်တော်တို့နယ်စည်းရုံးရေးဆင်းတယ်ပါတီဖွဲ့စည်းပုံတွေမျိုးနဲ့ကျင်းလက်ဆက်စပ်ဆက်ရှာကြတယ်မွန်ရော်တွေသွားတဲ့အခါကျမွန်လိုပဲပြောဆိုရတယ်မွန်လိုပြောဆိုတရားရုံးနဲ့နားလေမွန်ကြည့်ရတယ်မွန်လိုပဲရှင်းလင်းရေးဆက်လုပ်ခဲ့တယ်
လက်ရှိမျိုးရာဒီမိုကရေစီဖွဲ့ချုပ်အနေနဲ့မဟာမိတ်ရေးရာပိုင်းမှာပွေလင်းမြင်သာမှုအားနည်းနေသေးတယ်လို့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီဝင်တူကသူ့အမည်ကိုမွန်ဘာသာနဲ့ခုလိုပြောပါတယ်
ခုလိုပုံညတော့ချောက်ပေါင်းအခွန်ကွန်ဒန်ရင်တက်မဟာမိတ်တော့က
အလဲဒီဖွဲ့ချုပ်ကတိုင်းဒေသမှာမဟာမိတ်ခန့်ကန်တာမှာပေါ်ဆောင်နိုင်ဖို့အားနည်းနေတုံးပဲလို့မြင်တယ်90ရွေးကောက်ပွဲတုန်းကလည်းတိုင်းဒေသဒေတာမှာဝင်မပြိုင်ဘူးလို့ပြောတယ်ပြီးတော့ကတိဖြတ်ပြီးတော့ဝင်ပြိုင်တယ်2008အခြေခံဥပဒေမပြောင်းရင်2030ရွေးကောက်ပွဲမဝင်ဘူးဆိုပြီးတိုင်းရင်သားမိတ်ဖက်ပါတီတွေကပြောတယ်2011ကြားဖြတ်ရွေးကောက်ပွဲမှာဝင်လိုက်ပြန်ရောဒါကိုထောက်ကြည့်ရင်တိုင်းရင်သားတွေပေါ်သဘောထားမမှန်သေးဘူးလို့ပြောလို့ရတယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါတိုင်းရင်သားကိုစားပြုကိုယ်စားလှယ်တွေနဲ့ပြည်သူ့လှုပ်တော်ကိုယ်စားလှယ်တွေကနေလှုပ်တော်သွင်းထိန်းကြီးလှုပ်ဆောင်တဲ့လူလဲမွန်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူဦးမင်းမင်းနယ်ကပြောပါတယ်တော်အောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခရီးစရောက်မှာတော့တထုံမော်လမြိုင်တန်ဖြူစရက်နဲ့မှုတုံမြို့နယ်တွေမှာလူထုတွေ့ဆုံဟောပြောပွဲတွေလှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာကြောက်မီသွေးတုံတက်အားပေးစက်ရုံစီမံကိန်းအကောင့်ထဲပို့ဖို့အတွက်ကုမ္ပဏီတာဝန်ရှိသူတွေနဲ့ပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်ဒေသခံတွေနဲ့တွေ့ဆုံပြီးစီမံကိန်းနဲ့ပတ်သက်တဲ့အခြေအနေတွေကိုခြားပြခဲ့ပါတယ်ဒီစီမံကိန်းဟာရခိုင်ပြည်နယ်အတွက်တဘာဝစိုးကျိုးတွေအပြင်အသက်အန္တရာယ်ကိုပါထိခိုက်စေတဲ့အတွက်ဒေသခံတွေအနေနဲ့လက်မခံဘူးလို့လည်းဆိုပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားစားရမှာပါရှင်
ကျောင်းမေသိဆုံးတရားပဲစီမံကိန်းတည်ဆုံပွဲကိုတာရောက်ခဲ့သူတို့ဖြစ်တဲ့ကျောက်ဖြူဒေသခံကိုထွန့်ချေကတော့စီမံကိန်းကိုလက်မခံသင့်ဘူးလို့သူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဆိုင်မမရှိတဲ့ကျောင်းကြီးတွေကိုဒီဆိုင်မပြာချပြီးတော့မှဆိုင်ကြီးကိုမိရှိမယ်ဒီဆိုင်ကြီးတွေကတော့ဘယ်မှာဟိုလက်ခံဖို့မသိတဲ့အချိန်တွေနဲ့လာလို့
ကျောင်းမေသိဆိုင်ရုံစီမံကိန်းကိုလုပ်မယ်ဆိုရင်ဒေသအတွက်မှာလေယာဉ်မြေသိမ်းဆည်းမှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ပြည့်စုံမှုတွေရှိလာနိုင်မယ်လို့ကျောက်ဖြူမြို့ကလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေသူတို့ဖြစ်တဲ့ဆရာထွန်းလွန်ကသူ့အမြင်ကိုအခုလိုပြောပါတယ်
ကျောင်းမေသိဆိုင်ရုံနဲ့မြန်မာပြည်ကနေစောင်းနေတဲ့အခါအေးကလည်းစောင်းနေတဲ့ဆောင်ကြားမှာပြင်ရမယ်လို့ကျွန်တော်တို့ကရှိတဲ့ဒီလိုတွေတော်တော်လေးနော်ဒီလိုအများကြီးပြည့်စုံနိုင်တယ်ဒီပြည်ုံကလေဒီအများကြီးတုံးတယ်ဒီအများကြီးတုံးတဲ့ဆောင်ကြားတော့စနေယူချက်မှာလာမှာပေါ့ဒီအောင်တိုင်း
ဆယုံကထွက်လာတဲ့ကာပွင့်တွေကြောင့်တဘာဝပဲဝန်းကျင်ကိုထိခိုက်တဲ့အပြင်လူတွေကိုပါထိခိုက်မှာကိုဒေသခံတွေစုရင်နေကြတယ်လို့လည်းဆရာထွန်းလန်ကစပြောပါတယ်
ကောင်းပြီစုပ်ပြီးပြန်ထားတာတော့သူ့ပြောရမယ်ကလူတွေတဲ့စမ်းပါလို့ချစ်ချစ်ပြန်ထားတာလေအများကြီးက
မွေသေးဆုံးဓာတ်ပဲစီမံကိန်းကိုကြောက်ဖြူမျိုးနဲ့အလေးတင်ကျွတ်ရနိမှာတည်ဆောက်မှာဖြစ်သလိုစီမံကိန်းအတွက်ကုန်ကျမဲ့အမေရိကန်ဒေါ်လာသန်2500ခန့်ကိုကိုရီးယားဒေဝူအင်တာနေရှင်နယ်ကုမ္ပဏီနဲ့ MCN ကုမ္ပဏီလီမိတက်တို့ကအကျိုးတူပူးပေါင်းထိဝံပြီးအစ်ဒီဆိုင်ယုံကလဲဆိုင်ဝေးမီကာဝက်1300ကျော်ထုတ်လုပ်ပြီးပြည်တွင်းမှာအသုံးပြုသွားမှာဖြစ်ပါတယ်
တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တိုင်းရင်းသားလက်နက်ကန်အဖွဲ့အားလုံးပါဝင်မဲ့တိုင်းရင်းသားညီလာခံတရက်ကိုလာမဲ့စွန်လပထမအပတ်မှာခင်ယူကရင်မျိုးသားထိန်းချုပ်ရနေမည်လေးဝါစခန်းမှာပြုလုပ်ကျင်းပသွားမှာဖြစ်ပါတယ်ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ရှမ်းပြည်နယ်အထူးပြုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုပုံမှန်အားကောင်းလာစေရေးနဲ့စစ်တမ်းတင့်ဒေသတွေမှာအသေးစားပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုမေလမကုန်ခင်ရှမ်းပြည်နယ်မှာစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနေဇာဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။